အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာပညာရေးလောကဟာအဆင့်နှိမ့်နေပေမဲ့ပါရဂူပွဲရသူတွေများပြားလာပုံနဲ့တက္ကသိုလ်ဆရာဆရာမများအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာပြည်မှာတက္ကသိုလ်163ခုရှိလာတာဟာ1988အရေးတော်ပုံရဲ့ရလတ်တစ်ခုလို့ပြောနိုင်ပါတယ်။1988အရေးတော်ပုံဖြစ်ပွားလို့တက္ကသိုလ်အားလုံးကိုစေအစိုးရကနှစ်နှစ်ပိတ်လိုက်ပါတယ်။နောက် 1996 အောင်ကြွမှုနောက်ပိုင်းမှာတက္ကသိုလ်တွေအားလုံးကို3နှစ်ပိတ်လိုက်ပြန်ပါတယ်။အဲ့ဒီနောက်ပိုင်းမှာပညာအဆင့်အတန်းနှင့်ကျလာပြီးမဲ့တက္ကသိုလ်ဥယျာဉ်တိုးပွားလာပါတယ်။ပညာရေးဝန်ကြီးဌာနလက်အောက်မှာတက္ကသိုလ်66ခုရှိပြီးအခြားဝန်ကြီးဌာန12ခုအောက်မှာ98ခုရှိပါတယ်။1988မှာတက္ကသိုလ်6မျိုးရှိခဲ့ရာကစေအစိုးရလက်ထက်မှာ33မျိုးအထိရှိလာပါတယ်။တက္ကသိုလ်ဆရာမလိုအပ်တဲ့ PhD ပါရဂူဘွဲ့ကိုမြန်မာပြည်မှာချီးမြှင့်လာတာအနည်း20ရှိနေပါပြီ။2012ကိုရောက်တော့တက္ကသိုလ်10ခုမှာ PhD ဒေါက်တာဘွဲ့ရသူ5000နီးပါးရှိလာပါတယ်။အခုလဲဒေါက်တာဘွဲ့အတွက်ကျိုးပန်းနေသူ2000ကျော်ရှိကြောင်းသိရပါတယ်။ဒေါက်တာဘွဲ့ရဆရာဆရာမများလာပြီးမဲ့ရတဲ့လစာနဲ့အလုတ်ခွင်အခြေအနေကိုမကြိုက်ကြဘူးလို့မင်္ဂလိတက္ကသိုလ်ဆရာဆရာမ200ကျော်ကိုစုံစမ်းမေးမြန်းခဲ့တဲ့နီးပါးဆရာမဇွဲဝတီထွန်းကဒီဇင်ဘာလ18ရက်နေ့ထုတ် Oxford Tea Circle စာဆောင်မှာရေးထားပါတယ်။
တက္ကသိုလ်မှာဆရာမကဆရာထက်များနေတာဟာမြန်မာနိုင်ငံရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်။86ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်နေပါတယ်။နှစ်ရှည်လာများတက်ရတဲ့မဟာဝိဇ္ဇာတန်းနဲ့ပါရဂူတန်းတွေကိုစိတ်ဝင်စားတဲ့အမျိုးသားအလွန်နှဲပါတယ်။ဇွဲဝတီထွန်းမေးမြန်းစုံစမ်းတဲ့တက္ကသိုလ်ဆရာဆရာမတွေထဲမှာ97ရာခိုင်နှုန်းဟာအလုတ်ကျေနပ်မှုရှိကြတယ်လို့ဆိုပါတယ်။နေစရာအင်းရာဂုံးသိခါနဲ့ပုံမှန်ဝင်ငွေရတာကိုဆရာဆရာမအများစုကသဘောကျနေပုံရပါတယ်။ပညာရေးနဲ့မဆိုင်တာတွေလို့ရပေမဲ့စာသင်နာဝါသနာပါသူဟာဆရာဆရာမဘဝကိုကျေနပ်နှစ်သိမ့်နေကြတယ်လို့ဆိုပါတယ်။ပါမောက္ခလက3,900ကျော်တွဲဘက်ပါမောက္ခ3,400ကျော်ကတိကလက2,900ကျော်လက်ထောက်ကတိက2,900ကျော်နီးပြ2,600ဖြစ်တဲ့လစာတွေဟာမိသားစုအတွက်လုံလောက်တဲ့ဝင်ငွေမဟုတ်လို့ကျေနပ်စရာမဟုတ်ဘူးလို့ပြောကြပါတယ
်။နီးပြတယုတ်ပြဆရာဟာတက္ကသိုလ်လောကမှာအနိုင်ဆုံးအဆင့်ဖြစ်ပါတယ်။ဒီအဆင့်ကနေလက်ထောက်ကတိကရာထူးရနိုင်ဖို့အတွက်ရေးဖြည့်နှုတ်ဖြည့်စာမှုပဲဖြည့်ရမယ်လို့ပညာရေးဝန်ကြီးဌာနကသတ်မှတ်တမ်းနဲ့ပတ်သက်ပြီးမရှင်းတတ်တဲ့နည်းပြတယုတ်ပြဆီယမ်မာတွေရှိပါတယ်။စာမှုပဲရလကိုဒီလကုံမှာသိနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။လက်လက်တဲ့လက်ထောက်ကတိကရာထူး1,000ကျော်ရှိနေပြီးစာမှုပဲဝင်မဲ့ဆရာဆရာမက2,000နီးပါးရှိနေတာမို့ဖြည့်ဆူသူအားလုံးယာရုတုံးမြင်ခံရဖို့ရှိပါတယ်တက္ကသိုလ်တွေအကြဆရာဆရာမတွေရွှေပြောင်းနေကိစ္စမှာလဲမချေနှက်သူတွေရှိပါတယ်ဒါဟာဖြည့်ရှင်းရခဲ့တဲ့ပြဿနာတစ်ခုဖြစ်ပါတယ
်တင်ကြားရေးနဲ့သူတေသနာဟာဆရာဆရာမတွေရဲ့အဓိကအလုပ်ဖြစ်ပေမဲ့မဆိုင်တဲ့ယုံအလုပ်တွေလုပ်နေရတာရှိတယ်လို့ဇွဲဝတီထွန်းကဆိုပါတယ်ယုံဝန်ထမ်းတွေကွန်ပျူတာမကျွမ်းကျင်တာကြောင့်ဆရာဆရာမတွေကဝင်ရောက်ကူညီရတာမျိုးလည်းရှိပါတယ်ရာထူးတိုးမြင့်တဲ့စနစ်ကိုမကျေနပ်သူတွေများပါတယ်။အရင်ကတော့လုံသက်ကိုလိုက်ပြီးရာထူးကိုတိုးပေးပါတယ်။ဒါပေမဲ့2019ကစပြီးလုံသက်တင်မကပဲရေးသားထုတ်ဝေမှုကိုပါထည့်သွင်းလာတဲ့အတွက်သူတေသနာစာတန်းကိုငွေပေးပြီးထုတ်ဝေခိုင်းတာမျိုးရှိလာတယ်လို့ဆိုပါတယ်။ဒါကြောင့်ဆရာဆရာမတွေရဲ့အရေးချင်းကိုလိုက်ပြီးစုကြည့်မြင့်တဲ့စနစ်ကိုသုံးသင့်တယ်လို့ဆိုပါတယ်။အရေးအသွေးကောင်းမွန်လာဖို့အတွက်တင်ကြားရေးနဲ့သူတေသနာလုပ်ငန်းကိုအုပ်ချုပ်ရေးဆိုင်ရာယုံအလုပ်တွေနဲ့ရှင်းလင်းပြသားစွာခွဲခြားထားဖို့လိုအပ်ပါတယ
်မြန်မာ PhD ဘွဲ့ရဆရာဆရာမတွေကိုအခြေခံပညာရေးကျောင်းတွေမှာကျောင်းအုပ်ကြီးအဖြစ်ခံဘူးတဲ့အစဉ်အလာရှိပါတယ် PhD ဟာသူတေသနာဘွဲ့ပါကျောင်းအုပ်ချုပ်ရေးမဟုတ်ပါဘူးမူလာဒန်းဟာတက္ကသိုလ်နဲ့ဘယ်တော့ငားမှမတူဘူးအခုတော့တက္ကသိုလ်ဟာမူလာဒန်းနဲ့တူးနေပြီလို့ကွယ်လွန်သူပမောက္ခဒေါက်တာတန်းထွန်းက1997မတ်လ10ရက်နေ့ကရေးထားတဲ့မဆူလေးတစ်ခုကိုသတိရမိပါတယ် PhD ဘွဲ့ရတိုင်းတက္ကသိုလ်မှာအလုပ်မလုပ်နိုင်ပါဘူးလန်ဒန်မှာကျွန်တော်သားနေခဲ့တဲ့ Southfield အစိုးရအထက်တန်းကျောင်းမှာ PhD ဘွဲ့ရဆရာ3ဦးရှိပါတယ်လန်ဒန်က TV အစီအစဉ်တစ်ခုရဲ့ညံကြီးရှင် mastermind ရွေးပွဲမှာရဲတပ်သားတဦးရဲ့တမိုင်းကျွမ်းကျင်ပုံကိုအံ့ဩပြီးပါတယ်အစီအစဉ်ပြီးတော့မှအဲ့ဒီရဲတပ်သားဟာ Oxford တက္ကသိုလ်ကတမိုင်း PhD တဦးဖြစ်နေတာသိရပါတယ်တမိုင်းပါရဂူဘွဲ့နဲ့တင့်တော်တဲ့အလုပ်မရနိုင်လို့ရဲတပ်ဖွဲ့တွေဝင်လိုက်ရတဲ့သဘောဖြစ်ပါတယ်မြန်မာပြည်မှာလည်း PhD ဖွဲ့ရသူတွေကိုတက္ကသိုလ်ကအလုပ်မပေးနိုင်ရင်အခြားအလုပ်တွေကိုဝင်ရောက်လုပ်ကင်ရပါလိမ့်မယ်နိုင်ငံခြားမှာလည်းတက္ကသိုလ်ဆရာဆရာမဘဝကနေကုမ္ပဏီလောကကိုကူးပြောင်းသွားသူတွေအများကြီးရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ